ခေါနာထောင်ဆောင်ချိမဲ့ဤပညာကိုအသက်သွင်းဖို့စစ်ကောင်စီကဇက်တိုက်ဖိအားပေးလာတာကြောင့်ဥရောပသမဂ္ဂရဲ့ပိတ်ဆို့အရေးယူတာကိုရှောင်နိုင်အောင်မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့လုပ်ငန်းတွေကိုရောင်းရရတာဖြစ်ပါတယ်လို့တယ်လီနော့ရဲ့အာရှဒေသဆိုင်ရာအကြီးအကဲယိုကိုလော့စတုကရိုက်တာသတင်းဌာနကပြောပါတယ်မြန်မာလူငန်းခွဲကိုအမေရိကဒေါ်လာ105,000,000နဲ့လက်ဗနွန်ရင်းနှီးမြှုပ်နှံရေးအုပ်စု M1 ကိုရောက်ချမယ်လို့တယ်လီနော့ကဇူလိုင်လအတွင်းကကြေညာခဲ့တာပါ February 1ရက်နေ့အာနာမသိမီလမြားစွာကလေးကခွန်းနာထောင်ဆောင်ကြည့်ခဲ့တဲ့ဤပညာကိုတက်ဆင်ကြဖို့တယ်လီနော့နဲ့တခြားအင်တာနက်ဝန်ဆောင်မှုပေးကြတဲ့ကုမ္ပဏီတွေကိုရှုဝဲမိတ်ပေးခဲ့တာလို့ရိုက်တာကပြောပါတယ်ဒီနည်းပညာအရဝန်ဆောင်မှုအသုံးပြုသူတွေရဲ့ပြောဆိုဖော်ပြချက်တွေကိုစစ်တပ်ကခိုးနှာထောင်မှတ်တမ်းယူလိုက်မှာဖြစ်ပါတယ်။လူ့ခွင့်ရေးကိုအကာအကွယ်ပေးတဲ့ဥပဒေနဲ့ပြဋ္ဌာန်းသတ်မှတ်ချက်များဆိုင်ရာနီးနာရန်ရာတွေမရှိခဲ့ရင်အဲဒီလိုခိုးနှာထောင်စောင့်ကြည့်တဲ့နည်းပညာကိုအသုံးပြုတာဟာမြန်မာနိုင်ငံပေါ်လက်နက်ရောင်းချမှုပိတ်ပင်ရေး2018ခုနှစ် EU ပြဋ္ဌာန်းချက်ကိုချိုးဖောက်ရာရောက်လိမ့်မယ်လို့အကြီးအကဲကဆိုပါတယ်ခုထီတော့အဲ့ဒီကိရိယာတွေကိုအသက်မသွင်းရသေးပါဘူးလို့အာရှဒေသဆိုင်ရာတယ်လီနော့အကြီးအကဲကပြောပါတယ်မြန်မာစစ်တပ်ရဲ့ပြောရေးဆိုခွင့်ရှိတယ်ကိုရိုက်တာတင်ကခေါ်ခဲ့ပေမဲ့တုံ့ပြန်တာတော့မရှိခဲ့ပါဘူးရာဇဝမှုကျူးလွန်မှုတွေကိုဖမ်းဆီးနိုင်အောင်ခုလိုဥပဒေနဲ့ညီခိုးနှာထောင်စောင့်ကြည့်တာကိုအစိုးရတော်တော်များများကခွင့်ပြုထားကြပါတယ်ဒါပေမဲ့ဒီမိုကရေစီတိုင်းပြည်တွေအပြင်တချို့အာဏာပိုင်ဝါဒကျင့်သုံးတဲ့တိုင်းပြည်တွေမှာဥပဒေတိုင်းတွားရတဲ့ဖြစ်စဉ်တွေတိုင်မတွားပဲဒီနည်းပညာတွေကိုရိုးရိုးအသုံးပြုနိုင်အောင်ခွင့်ပြုမထားကြပါဘူးမြန်မာနိုင်ငံမှာတော့အာဏာသိမ်းပြီးကလေးကဆက်သွယ်ရေးကုမ္ပဏီတွေရဲ့အကြီးအကဲရရှိတွေကမြန်မာနိုင်ငံကထွက်ခွာမယ်ဆိုရင်အထူးခရီးသွားခွင့်ရယူရမယ်လို့စစ်ကောင်စီကပြောထားတဲ့အကြောင်းရိုက်တာသတင်းဌာနကဇူလိုင်လမှာသတင်းရေးခဲ့ပါသေးတယ်